Welcome to the Voice of America in Burmese.
တော်ရရှိရင်ပေါ့မင်္ဂလာညနေခင်းမှာတနေ့တာအမောပန်းပြေးကြပါလေလားခင်ဗျာပြည်ဝအမေရိကန်တိုင်း2019ခုနှစ်မေလ4ရက်ကြာသပတေးနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိဝါရှင်တန်ဒီစီမြို့တော်ကနေလိုင်းနွေမီတာ16.25ရိုးကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပါပါခင်ဗျာ
ကျွန်တော်အောင်လင်းဟုပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့မြန်မာနိုင်ငံနဲ့ကက်သလစ်ခရစ်ယာန်ကိုင်းတော်ဗာတီကန်တို့ကြားတရမန်အဆက်ဆံအပြည့်အဝထားရှိသွားဖို့သဘောတူလိုက်ကြပါပြီ။အမေရိကန်ပြည်ထောင်စုမှာအိုဘားမားကဲလိုလူသိများတဲ့အဖိုးနှုန်းချူတာတဲ့ကျန်းမာရေးဆက်ရှောက်မှုအစီအစဉ်ကိုပယ်ဖျက်ပြီးအစားထိုးမဲ့ဥရိကျန်တဲ့ဒီကနေ့အလုပ်တော်မှာမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမိုက်တန်စင်နဲ့တူညင်ညာပေးမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အီတလီနိုင်ငံကိုရောက်ရှိနေပါတယ်။အီတလီဝန်ကြီးချုပ်ဟောင်းနဲ့မြန်မာနဲ့ဆက်စပ်တဲ့နိုင်ငံကအခြေအနေတွေကိုဆွေးနွေးခဲ့ပါတယ်
။ The main topic for the conversation she had with Mr. Prodi was the international situation.
အီတလီမြန်မာအသင်းဥက္ကဋ္ဌကပြောကြားသွားတာဖြစ်ပါတယ်။ဒီအကြောင်းနဲ့အတူ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေ27ရာစုပင်လုံညီလာခံတက်ရေးမတက်ရေးမသေးချာဖြစ်နေတာဘာကြောက်ပါလဲ။စကိုင်းတိုင်းဝန်ကြီးချုပ်ရဲ့ငွေကြေးအရှုပ်တော်ပုံနောက်ဆက်တွဲစာရာတွေကိုတင်ပြသွားမှာဖြစ်ပါတယ်။အခုတော့နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့မအီတန်စင်တို့ကပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံရဲ့ကက်သလစ်ခရစ်ယာန်ကိုင်းတော်ဗာတီကန်တို့ကြားတန်တမာဆက်ဆံအပြည့်အဝထားရှိသွားဖို့သဘောတူလိုက်ကြပါတယ်မြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ပေါ်ရမင်းကြီးဖရန်စစ်တို့ဗာတီကန်မှာဒီကနေ့တွေ့ဆုံခဲ့ပြီးနောက်မှာပဲဆက်ဆံရေးတွေတွန်းမြင့်မဲ့အစီအစဉ်ကိုကျင်းပလိုက်တာပါအရင်တုန်းကထိုင်းနိုင်ငံခြေဆိုင်ဗာတီကန်ကိုယ်စားလှယ်ကတဆင့်မြန်မာနိုင်ငံနဲ့ဆက်ဆံနေရကနေအခုခါရန်ကုန်မြို့မှာဗာတီကန်ကျောင်းတော်ရဲ့တန်ယုံပွင့်လှစ်ပြီးတိုက်ရိုက်ဆက်သွယ်သွားမှာဖြစ်ပါတယ်ဥရောပခီးစဉ်ဒစိတပိုင်းဖြစ်အီတလီနိုင်ငံမှာရောက်နေတဲ့ဒေါက်တာဆန်းစုကြည်ကိုပိုယမ်မင်းကြီးဖရန်စစ်ကဂုဏ်သုဆောင်ကျေးဇူးတင်ဆုလဲချီးမြှင့်ခဲ့တာပါမိနစ်20လောက်ကြာတွေ့ဆုံခဲ့တယ်လို့ဆိုရင်လည်းဆွေးနွေးမှုအသေးစိတ်ကိုတော့ထုတ်ပြန်ကြေညာတာမျိုးမရှိပါဘူးပိုယမ်မင်းကြီးကတော့မြန်မာနိုင်ငံရဲ့ခိုင်ပြင်းတွေကမွတ်စလင်လူနည်းစုတွေပေါ်ခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်လို့ဒီနေ့ဆက်မိုက်မှာဝေဖန်ပြောဆိုခဲ့ပါတယ်အီတလီနိုင်ငံကိုရောက်ရှိနေတဲ့ဒေါက်တာဆန်းစုကြည်ကအီတလီလွှတ်တော်မှာကျင်းပတဲ့အမျိုးသမီးအရေးညီလာခံတစ်ခုမှလည်းဒီကနေ့တက်ရောက်မင်းငွန်းစကားပြောကြားခဲ့ပါတယ်မနေ့ကတော့နိုင်ငံခြားရေးဝန်ကြီးအန်ဂျယ်လီယိုအယ်ဖန်ပါဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးနိုင်ငံခြားချစ်ချစ်ရင်းနှီးမှုနဲ့ပူးပေါင်းဆောင်ရွက်မှုတွန်းမြင့်ရေးမြန်မာနိုင်ငံဒီမိုကရေစီရေးငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်သိမြတ်ရေးလုပ်ငန်းစဉ်တွေမှာအီတလီကပံ့ပိုးနိုင်မယ့်ခေတ်ဆိုင်နဲ့ပတ်သက်လို့ဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်အီတလီခီးစဉ်မတိုင်ခင်မှာတော့ဒေါက်ဆာဆူချီကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့ကိုသွားရောက်ခဲ့ပြီးဥရောပသမ္မတ EU တာဝန်ရှိသူတွေနဲ့တွေ့ဆုံပါတယ်အီတလီနိုင်ငံခီးစဉ်ပြီးမှာတော့ဥရောပသုံးနိုင်ငံခီးစဉ်နောက်ဆုံးဖြစ်တဲ့ဗြိတိန်နိုင်ငံကိုလည်းဒေါက်ဆာဆူချီခီးစဉ်မှာဖြစ်ပါတယ်
အမေရိကန်မျိုးသားလုံခြုံရေးမှာထိတ်တန့်ဦးစားပေးဖြစ်တဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုနဲ့ဒုံးကျည်ချင်းချောက်မှုအနေကိုဖြေရှင်းနိုင်ဖို့အတွက်အမေရိကန်ရဲ့မဟာမိတ်ဖြစ်တဲ့အာဆီယံအဖွဲ့ဝင်10နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေကိုဝါရှင်တန် DC ကိုခေါ်ယူပြီးတော့ဒီနေ့ကြာသပတေးနေ့ကျရင်တွေ့ဆုံဆွေးနွေးကြမှာပါ။ရှေ့တောင်အာရှနိုင်ငံတွေကိုမြောက်ကိုရီးယားနဲ့တန်တမာရေးအဆက်အသွယ်တွေဖြတ်တောက်ဖို့အမေရိကန်အစိုးရကတိုက်တွန်းမှာဖြစ်ကြောင်းကိုနိုင်ငံခြားရေးဌာနအကြီးတန်းရရှိသူက VOA ကိုပြောပြပါရယ်။အာရှတလောမှာအာဆီယံနိုင်ငံတွေနဲ့လက်တွဲပြီးတော့လှုပ်ဆောင်စရာတွေအများကြီးရှိနေသေးတယ်လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကဗိုလ်ဒုနေ့မှာနိုင်ငံခြားရေးဌာနဝန်ထမ်းတွေကိုပြောကြားခဲ့တယ်လို့ American အစိုးရဟာလုံခြုံရေးဆိုင်ရာကိစ္စရဲ့အများအပြားအတွက်အာဆီယံနဲ့ပူးတွဲဆောင်ရွက်မှုကိုပြန်လည်ခိုင်မာအောင်လှုပ်ဆောင်မယ်လို့ပြောခဲ့ပါတယ်။ဝန်ကြီး Tillerson ကကြာသပတေးနေ့မှာနိုင်ငံခြားရေးဝန်ကြီးဌာနမှာအာဆီယံနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆွေးနွေးပွဲကိုအင်ရှင်အဖြစ်လက်ခံကျင်းပမှာပါ။မကြာသေးခင်ကပဲအာဆီယံခေါင်းဆောင်တွေဟာဖိလစ်ပိုင်နိုင်ငံမနီလာမြို့ကတွေ့ဆုံဆွေးနွေးပွဲကနေမြောက်ကိုရီးယားရဲ့ရလုံမှုတွေနဲ့ပတ်သက်ပြီးတော့ဝေဖန်တဲ့ညညာချက်တစောင်းထုတ်ပြန်ခဲ့ပါတယ်။ဒီ Washington DC ကဆွေးနွေးပွဲကိုမြန်မာနိုင်ငံကနိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်ကိုစားမြို့သားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်းထွန်းကတက်ရောက်မှာဖြစ်ပါတယ်။
ဒီနိုင်ငံအနေနဲ့မြောက်ကိုရီးယားရဲ့ဆက်ရှိသီးခံနိုင်စွမ်းကိုမဆန်းသတ်ဖို့တရုတ်စုဝိုင်မီဒီယာတွေရဲ့ပြောဆိုချက်တွေကိုရည်ညွှန်းပြီးရှာရှာပါပါမြောက်ကိုရီးယားကတရုတ်နိုင်ငံကိုတိုက်ရိုက်ဝေဖန်လိုက်ပါတယ်။နိုင်ငံခြားဆက်ဆံရေးရဲ့အဓိကမန်တိုင်တွေကိုချိုးဖျက်တဲ့အစဉ်ချင်းမဲ့လုပ်ရက်တွေကြောင့်ကြုံလာမဲ့ကြီးမားတဲ့နောက်ဆက်တွဲအကျိုးဆက်တွေကိုတရုတ်နိုင်ငံကပိုပြီးနားလည်သဘောပေါက်တင်တယ်လို့ကိုရီးယားဗဟိုသတင်းစင် KCN ရဲ့သဘောထားထင်မြင်ချက်ဆောင်းပါးမှာမနေ့ကဖော်ပြလိုက်တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်တွေကိုဆွလွတ်ဖို့တရုတ်နိုင်ငံရဲ့တောင်းဆိုမှုတွေကဘောင်ကျော်တဲ့လုပ်ရက်ဖြစ်တယ်လို့မြောက်ကိုရီးယားရဲ့အခွင့်အရေးကိုချိုးဖောက်အောင်ရောက်ကြောင်းလည်းဖော်ပြထားပါတယ်။ဒီကုမ္ပဏီပါတီအဘော Global Times သတင်းစာကတော့နျူကလ িয়ার စီစဉ်တဲ့ပတ်သက်ရင်မြောက်ကိုရီးယားရဲ့စဉ်းစားမှုစဉ်းစားနည်းကလွဲမနေတယ်လို့ဒီကနေ့ပဲရေးသားခဲ့တာပါ တရုတ်နိုင်ငံအနေနဲ့နေဆက်ဒေသမှာမြောက်ကိုရီးယားရဲ့နျူကလ িয়ার လုပ်ငန်းတွေနဲ့ညှဉ်းပန်းမခံနိုင်ဘူးလို့လည်းဖော်ပြထားပါတယ်ဒေသတွင်းမှာနျူကလ িয়ার စစ်ပွဲဖြစ်အောင်အမေရိကန်ကတွန်းပို့နေတယ်ဆိုပြီးမြောက်ကိုရီးယားကဒီသတင်းပတ်ထည့်ဝေဖန်ခဲ့ပြီးနောက်မှာပဲတရုတ်စိုးရွားကတော့မြောက်ကိုရီးယားရဲ့ပက်တင်းတက်ဒုံးနဲ့နျူကလ িয়ার စစ်စင်တွေကြောင့်ထိတ်တဲရင်ဆိုင်မှုတွေကြုံနေရတာတွေကိုထင်းထင်းထင်းထင်းလှုပ်ရှားဖို့တိုက်တွန်းထားတာပါတဆိုင်သူတွေအလုံးအနေနဲ့ထင်းထင်းထင်းထင်းဆောင်ရွက်ဖို့နဲ့စွန့်နှင်းမှုတွေအမြန်ဆုံးပြန်ဆောက်ဖို့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေနဲ့တယ်လီဖုန်းဆက်ပြောဆိုရမှာတရုတ်သမ္မတရှီချင်းဖင်ကတိုက်တွန်းလိုက်တာဖြစ်ပါတယ်တရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကန်ရှောင်းကလည်းတဆိုင်သူတွေအလုံးအနေနဲ့စဉ်စဉ်ညင်ညင်ဆောင်ရွက်ကြဖို့မခန့်ညင်စရာဖြစ်အောင်တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြောဆိုမနေကြဖို့နဲ့ဆက်သွယ်မှုတွေဆွေးနွေးမှုတွေအမြန်ဆုံးပြန်ဆက်နိုင်မဲ့အခြေအနေတစ်ရပ်ကိုဖန်တီးကြဖို့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းတိုက်တွန်းသွားပါတယ်
အမေရိကန်နဲ့ထိုင်းနိုင်ငံတို့ကြားဆယ်စုနှစ်တခုလောက်ကြာအောင်အဆက်ဆံပြတ်တောက်ခဲ့ပေမဲ့လည်းမကြသေးခင်ကသမ္မတထရမ့်ကထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာကိုဆက်သွယ်ခဲ့ရကနေဆက်ဆံရေးခေတ်တခုကိုရောက်ရှိလာပြီလို့အကြေခတ်တွေကမြင်ကြပါတယ်။သမ္မတထရမ့်ကထိုင်းဝန်ကြီးချုပ်ကိုတယ်လီဖုန်းဆက်စကားပြောရာကနေနှစ်နိုင်ငံကြားနှစ်ပေါင်းများစွာမဟာမိတ်ဆက်ဆံရေးရဲ့အရေးပါမှုစီးပွားရေးနဲ့ကုန်သွယ်မှုတွေအားကောင်းလာတဲ့အမျှနှစ်နိုင်ငံစလုံးအကျိုးခံစားရတဲ့အကြောင်းတွေကိုအလေးထားပြောဆိုခဲ့တယ်လို့သမ္မတအင်ပြူတော်ကပြောဆိုခဲ့ပါတယ်။သမ္မတအင်ပြူတော်ကိုလည်းပဲလာရောက်ဖို့ထိုင်းဝန်ကြီးချုပ်ကိုတရားဝင်ဖိတ်ကြားလိုက်တဲ့အတွက်အာရှဒေသမှာအမေရိကန်ကတက်တက်ကြွကြွနဲ့ဥဆောင်သွားမယ်ဆုံးဖြတ်ချက်ကိုအတည်ပြုရရောက်ပါတယ်။သမ္မတထရမ့်ရဲ့ဖိတ်ကြားချက်ဟာလွန်ခဲ့တဲ့10နှစ်လောက်အတွင်းထိုင်းနိုင်ငံရေးစစ်တပ်ကဝင်ရောက်ဆွတ်ဖက်မှုကြောင့်တန်တမာရေးအရာအထူးကြံဖြစ်နေတဲ့ထိုင်းနိုင်ငံနဲ့အမေရိကန်တို့ကြားဆက်ဆံရေးမှာအဓိကအပြောင်းအလဲကြီးတစ်ခုဖြစ်လာနိုင်ပါတယ်။
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်ပြည်တော်စုမှာ Obama Care လို့လူသိများတဲ့အဖို့နှုတ်ချူထားတဲ့ကျန်းမာရေးဆောက်ရှောက်မှုအစီအစဉ်ကိုပက်ပြက်ပြီးအစားထိုးမဲ့ဥပဒေချမ်းတည်းရဲ့ဒီကနေ့အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်လိမ့်မယ်လို့မျှော်လင့်ရပါတယ်။မလာတယ်မလုံးကအလားတူမဲခွဲဆုံးဖြတ်ဖို့ကြိုးပမ်းမှုတွေမအောင်မမြင်ဖြစ်ခဲ့ရပေမဲ့ဒီချိန်မှာတော့အထက်နဲ့အောက်လွှတ်တော်နေရာဆုံးမှာလူများစုအဖြစ်ထင်ကျုပ်ထားတဲ့ Republican ကိုယ်စားလှယ်တွေကလောထက်ထောက်ခံမှုအလုံလောက်ရမယ်လို့ယုံကြည်ထားကြောင်းလဲအောက်လွှတ်တော်လူများစုခေါင်းဆောင် Kevin McCarthy ကပြောပါတယ်။သမ္မတ Donald Trump အပါအဝင် Republican ခေါင်းဆောင်တွေကတော့ကျန်းမာရေးဆောက်ရှောက်မှုဥပဒေအစ်စ်ကိုပါတီတွင်းကထောက်ခံမှုရဖို့ရပောင်းများစွာကြိုးစားနေကြတာပါ။ကျန်းမာရေးဆောက်ရှောက်မှုဥပဒေချမ်းမှာပြင်ဆင်မှုတွေနဲ့ပတ်သက်လို့သမ္မတအင်ပြူတော်နဲ့ဆွေးနွေးညှိနှိုင်းခဲ့ပြီးနောက်မနေ့တုန်းကတော့ Republican Party ကအလဲအလက်သဘောထားရှိသူတွေအဖြစ်ထင်ရှားတဲ့အောက်လွှတ်တော်အမတ်နှုတ်ဖြစ်တဲ့ Fred Upton နဲ့ Billy Long တို့ကထောက်ခံမယ်အကြောင်းပြောဆိုခဲ့ကြပါတယ်။ပြန်လည်ပြင်ဆင်ထားတဲ့ဥပဒေချမ်းမှာတော့ကျန်းမာရေးပြဿနာရှိနေတဲ့သူတွေကိုဆောက်ရှောက်မှုအမှတ်ခံပေးနိုင်ဖို့၅နှစ်အတွင်းဒေါ်လာ6ဘီလီယံသုံးစွဲမဲ့အစီအစဉ်ကိုထည့်သွင်းထားတာပါ။
ပြည်ကအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားနိုင်ငံပါဝင်ဆွတ်ဖက်ခဲ့တဲ့ကိစ္စစုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းဖြစ်အောက်လွှတ်တော်စုံစမ်းစစ်ဆေးရေးကော်မတီမှလုံးမယ်တကယ်ပိတ်ဆွေးနွေးပွဲတစ်ခုမှာအမေရိကန်ဖက်ဒရယ်အစိုးရစုံစမ်းစစ်ဆေးရေးဘျူရို FBI အကြီးအကဲ James Comey ဒီကနေ့တက်တည်ထွက်ဆိုဖို့ရှိနေပါတယ်။မနေ့ဗုဒ္ဓဦးနေ့ကအထက်လွှတ်တော်တရားရေးကော်မတီကိုပြောဆိုခဲ့တာမှာပြည်ကသမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရအောင်များ FBI ရဲ့လှုပ်ဆောင်မှုတွေအကျိုးသက်ရောက်စေခဲ့သလားဆိုတာကိုစဉ်းစားမိချိန်မှာသူအတော်ကြီးစိတ်မသက်မသာဖြစ်ရတယ်လို့ Mr. Comey ကပြောသွားပါတယ်။ဒီမိုကရက်တစ်ပါတီကနေသမ္မတလောင်းဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့တဲ့ဟီလရီကလင်တန်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုပြန်လည်လှုပ်ဆောင်နေတဲ့အကြောင်းကိုရွေးကောက်ပွဲမတိုင်ခင်ရက်ပိုင်းလိုမှာမစ္စတာကိုမီကပြောဆိုလိုက်တာပါ Mrs. Clinton နိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့အချိန်တုန်းကအစိုးရရဲ့အရေးပါရဲ့လှုပ်ဝက်ချက်လက်တွေကိုသူမရဲ့ကိုယ်ပိုင်အီးမေးလ်ဆာဗာသုံးပြီးဆက်သွယ်ပေးပို့ခဲ့တယ်ဆိုတော့စုံစမ်းစစ်ဆေးမှုတွေကိုဖွင့်ချခဲ့ရတဲ့အပေါ်မှာသူအတော်ထိခိုက်စခန်းစားခဲ့ရတယ်လို့မစ္စတာကိုမီကပြောပါရယ်။ဒါပေမဲ့စုံစမ်းစစ်ဆေးမှုတွေပြီးစီးသွားပြီဆိုပြီးတော့လှုပ်တော်ကိုပြောဆိုမိခဲ့ရင်အဲ့လိုပြောဆိုမှုကကြီးမားတဲ့ဖုံးကွယ်မှုကြီးဖြစ်သွားနိုင်တာကြောင့်သူ့အနေနဲ့ရွေးကောက်ပွဲမတိုင်ခင်ရက်ပိုင်းမှာပဲဖွင့်ချဖို့ဆုံးဖြတ်ချက်ခက်ခက်ခဲခဲချခဲ့ရတာပါလို့မစ္စတာကိုမီကပြောပါရယ်။ FBI အနေနဲ့ရွေးကောက်ပွဲသမ္မတလောင်းတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုအချက်လက်တွေကိုအခုလိုဖွင့်ချတာမျိုးအများအပြားတော့လုံးဝမရှိပါဘူးရွေးကောက်ပွဲရလဒ်တွေမှာတစုံတရာထိခိုက်မှုဖြစ်လာနိုင်တာကြောင့်မှသူရဲ့ဆောင်ရွက်ချက်နဲ့ပတ်သက်လို့ Mr. Comey ကတော့ရွေးကောက်ပွဲမှာ Mr. Trump က Mrs. Clinton ကိုအနိုင်ရနိုင်ကောင်းရဲ့ဆိုပြီးတော့လုပ်ခဲ့တာမျိုးမဟုတ်ဘူးလို့ပြောဆိုသွားပါတယ်
ယူအန်နိုင်ငံမြောက်ပိုင်းမှာမနေ့တုန်းကကြောင်မီးစိုးရင်းပောက်ခွဲမှုကြောင့်လူ35ယောက်ထက်မနည်းသေဆုံးပြီးအများအပြားဒဏ်ရာရခဲ့ကြောင်းအစိုးရဘက်သတင်းကဖော်ပြပါရယ်ကိုလက်စတန်ဒီသားကပောက်ခွဲမှုဖြစ်ရာအရက်မှာအရေးပေါ်ကစေးလုပ်ငန်းတွေဒီကနေ့ထိဆက်လက်လုံဆောင်နေတယ်လို့ဆိုရမယ်လဲကြောင်မီးစိုးရင်းမှာလူဘလောက်ထိပိတ်မိနေတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးသတင်းတွေမှာတော့လူပေါင်းတရာစင်လောက်ကနေ80လောက်ထိရှိနိုင်တယ်လို့လည်းဖော်ပြနေပါရယ်ကြောင်မီးစိုးရင်းမှုတ်သွင်းပေးတဲ့အောက်ဆီဂျင်တွေပိတ်မိနေတဲ့သူတွေထံရောက်လိမ့်မယ်လို့မျှော်လင့်ကြောင်းလဲကိုလက်စတန်ဒီသားကလာချန်နီကယ်ဆယ်ရေးဖွဲ့အကြီးအကဲဟိုဆင်အာဘက်ကပြောပါတယ်။ကြောင်မီးစိုးရင်းနဲ့ပိတ်မိနေသူတွေကိုကယ်ဆယ်ဖို့သွားတဲ့သူတွေကတောင်းဝေရှိမှုသူအနည်းဆုံး25ယောက်ကိုလည်းစေယုံတင်ကူတာပေးထားပါတယ်
။ပြင်သစ်သမရောင်းလောင်းတွေဖြစ်ကြတဲ့မရီလာဖန်နဲ့အီမန်နျူအယ်မက်ခရွန်တို့နှစ်ယောက်ကဒေသဆန်တော်ချင်းဗိုဒူးနေညမှာရုပ်မြင်သံကြားကတဆင့်နှစ်နာရီကြာစကားဆစ်ထိုးခဲ့ကြပါတယ်။ဒါဟာမေလ9ရက်နေ့တုန်းကကျင်းပမယ်၊9ရက်နေ့မှာကျင်းပမယ်တကြော့ပြန်သမရရွေးကောက်ပွဲမကျင်းပခင်ပြုလုပ်တဲ့တခုတည်းသောစကားဆစ်ထိုးပွဲလည်းဖြစ်ပါတယ်။ဒီစကားဆစ်ထိုးပွဲဟာလက်ရာဆွေလပတ်နဲ့ပြိုင်ဘက်မက်ခရွန်တို့နှစ်ဦးတို့ဘယ်သူမဲရမလဲဆိုတာမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်18တန်းကိုစီးရုံးနဲ့စကားစစ်ထိုးပွဲလည်းဖြစ်ပါတယ
်။နောက်ဆိုရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မအီတန်စင်တို့ပြောပြခဲ့ကြတာပါ VOA နေအခုထုတ်လွှင့်နေတဲ့ဒီစီစဉ်ကို bambis.voanews.com ဆမျက်နှာမှာတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်နဲ့စတင်ကြပါတယ်။အီတလီနိုင်ငံကိုရောက်နေတဲ့ဒေါ်အောင်ဆန်းစုကြည်ဟာပိုယန်မင်းကြီးဖရန်စစ်စ်နဲ့ဗာတီကန်နန်းတော်မှာဒီကနေ့တွေ့ဆုံပြီးဗာတီကန်နဲ့မြန်မာနိုင်ငံကြားတရားဝင်တန်တမာဆက်ဆံရေးထူထောင်ဖို့သဘောတူလိုက်ကြပါပြီ။မြန်မာနိုင်ငံမှာဗာတီကန်တန်ယုံဖွင့်လှစ်ပြီးဗာတီကန်တန်ကိုယ်စားလှယ်ထားရှိဖို့ကိုသဘောတူလိုက်ကြပြီလို့ဗာတီကန်နန်းတော်ကကြေညာချက်ထုတ်ပြန်ပါတယ်။ဒေါ်အောင်ဆန်းစုကြည်ဟာဒီကနေ့အီတလီဝန်ကြီးချုပ်နဲ့လည်းတရားတွေ့ဆုံဖို့ရှိပါတယ်။မနေ့တုန်းကတော့ဒေါ်အောင်ဆန်းစုကြည်ဟာအီတလီဝန်ကြီးချုပ်ဟောင်းရိုမန်နိုပရိုဒီနဲ့တွေ့ဆုံပြီးမြန်မာနိုင်ငံနဲ့ဆက်စပ်တဲ့နိုင်ငံကအခြေအနေကိုဆွေးနွေးခဲ့ပါတယ်။ဒီအကြောင်းကိုတော့ကိုဇော်ဝင်းလန်ကတင်ပြပါလိမ့်မယ်ခင်ဗျာ
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့ဥရောပသုံးနိုင်ငံခီးစဉ်တွေကဒုတိယမြောက်ခီးတစ်ထောက်အဖြစ်နဲ့အီတလီနိုင်ငံကိုမနေ့ဗုဒ္ဓနေ့ကရောက်ရှိသွားပြီးဖြစ်ပါတယ်။အီတလီနိုင်ငံမှာရှိနေစဉ်အတွင်းဗုဒ္ဓနေ့ကအီတလီဝန်ကြီးချုပ်ဟောင်းလဲဖြစ် EU ဥရောပကော်မရှင်ဥက္ကဋ္ဌဟောင်းလဲဖြစ်တဲ့ရိုမာနိုပရိုဒီနဲ့တွေ့ဆုံပြီးအာရှဒေသတွင်းအခြေအနေတွေကိုဆွေးနွေးခဲ့ကြတယ်လို့မနေ့ကဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့အီတလီမြန်မာချစ်ကြည်ရေးအဖွဲ့ဥက္ကဋ္ဌကာလိုဖရာရီက VOA ကိုရှင်းပြပါတယ
် The main topic for the conversation she had with Mr. Prodi was the international situation and in particular the situation of Southeast Asia
Mr. Prodi နဲ့ဒေါ်အောင်ဆန်းစုကြည်ကိုဆွေးနွေးကြတဲ့အဓိကအကြောင်းအရာကတော့နိုင်ငံတကာအရေးကိစ္စတွေအစ်တောင်အာရှနဲ့ဆိုင်တဲ့ကိစ္စရပ်တွေအပြင်တရုတ်အိန္ဒိယရန်ဆက်ဆံရေးကိစ္စတွေဖြစ်ပါတယ်။မစ္စတာပရိုဒီဟာဥရောပကော်မရှင်ဥက္ကဋ္ဌရာထူးကအနားယူပြီးတဲ့နောက်မှာနိုင်ငံတကာနိုင်ငံရေးကိစ္စတွေအတွက်အကြံပေးဆောင်ရွက်နေသူဖြစ်ပါတယ်။သူဟာအစ်တောင်အာရှအရေးကိုတိုက်ရိုက်ထိတွေ့ဆက်ဆံနေသူတူလည်းဖြစ်ပါတယ်
။မစ္စတာပရိုဒီဟာအီတလီဝန်ကြီးချုပ်အဖြစ်1996ခုနှစ်ကနေ98ခုနှစ်အထိတကြိမ်2006ခုနှစ်ကနေ2008ခုနှစ်အထိတကြိမ်နှစ်ကြိမ်တိုင်တိုင်တာဝန်ထမ်းဆောင်ခဲ့သူဖြစ်သလိုဥရောပကော်မရှင်ဥက္ကဋ္ဌအဖြစ်လည်း1999ခုနှစ်ကနေ2004ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့တဲ့ဝါရင်အီတလီနိုင်ငံရေးသမားတဦးဖြစ်ပါတယ်။ပုထုနေညနေပိုင်းမှာတော့အတောင်ဆန်းစုကြည်ဟာလက်ရှိအီတလီနိုင်ငံသားရေးဝန်ကြီးအင်ဂျယ်လီနိုအယ်ဖာနိုနဲ့တွေ့ဆုံခဲ့ပါတယ်။ EU အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့အီတလီနိုင်ငံဟာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေကိုကူညီထောက်ပံ့ပေးနေတာဖြစ်ပါတယ်။ဒါအပြင်အီတလီနိုင်ငံကမြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍမြင့်တင်ပေးရေးအတွက်စက်ပစ္စည်းနဲ့နည်းပညာပန်းဆိုင်ရာအကူအညီတွေပေးနေတဲ့အပြင်ငလျင်တန်းခံရတဲ့ပုဂံမျိုးကရှေးဟောင်းအမွေနှစ်တွေပြုပြင်ထိန်းသိမ်းရေးလုပ်ငန်းတွေအတွက်လည်းလူအားငွေအားနဲ့ကူညီထောက်ပံ့ပေးနေတာဖြစ်ကြောင်းကာလိုဖရာရီကရှင်းပြပါတယ်။ဒေါ်အောင်ဆန်းစုကြည်ဟာဒီကနေ့နေ့လယ်2နာရီမှာပိုယဟမင်းကြီးဖရန်စစ်စ်နဲ့ဗာတီကန်နန်းတော်မှာတွေ့ဆုံမှာဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်အနေနဲ့ပိုယဟမင်းကြီးနဲ့ဒုတိယအကြိမ်မြောက်တွေ့ဆုံခြင်းဖြစ်ပါတယ်။2013ခုနှစ်မှာဒေါ်အောင်ဆန်းစုကြည်အီတလီနိုင်ငံကိုပထမအကြိမ်ရောက်လာစဉ်ကလည်းပိုယဟမင်းကြီးနဲ့တွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံမှာခရီးယန်ဘာသာဝင်တွေဟာလူနည်းစုဖြစ်ပေမဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာတက်ကြွစွာပါဝင်ဆောင်ရွက်နေတာတွေရှိတဲ့အတွက်ပိုယဟမင်းကြီးဖရန်စစ်နဲ့တွေ့ဆုံတဲ့အခါအဲ့ဒီကိစ္စကိုဆွေးနွေးကြဖို့အလားအလာရှိတယ်လို့မစ္စတာဖရာရီကသုံးသပ်ပါတယ်။ဂျာတာပတိနဲ့နေ့လယ်ပိုင်းမှာတော့လက်ရှိအီတလီဝန်ကြီးချုပ်ပေါလိုဂျန်တီလိုနီနဲ့တွေ့ဆုံဖို့ရှိကြောင်းမစ္စတာဖရာရီကပြောပါတယ
် And she also will meet our prime minister Mr. Gentiloni whom she met already in Burma when he came to her as the first
ရွန်ဆန်းစုကြည်ဟာဝန်ကြီးချုပ်ဂျန်တီလိုနီနဲ့တွေ့ဆုံဖို့စီစဉ်ထားပါတယ်မစ္စတာဂျန်တီလိုနီဟာန နိုင်ငံသားရေးဝန်ကြီးအဖြစ်နဲ့ဒေါက်ဆန်းစုကြည်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လာပြီးရပ်ပိုင်းအကြာမှာပဲအနောက်နိုင်ငံတွေကပထမဦးဆုံးသွားရောက်တွေ့ဆုံခဲ့တဲ့အရာရှိသူဖြစ်ပါတယ်။ဒါကြောင့်ဒီတွေ့ဆုံမှုကနိုင်ငံဆက်ဆံရေးပုံမအကောင်လာစေဖို့အတွက်အင်တန်အရေးပါသလိုမြန်မာအစိုးရသည့်အနေနဲ့တိုင်းပြည်အတွင်းဒီမိုကရေစီဖွံ့ဖြိုးရေးလုပ်ငန်းတွေလှုပ်ဆောင်နိုင်ဖို့အတွက်အီတလီအစိုးရပံ့ပိုးပေးနေတာကိုလည်းအရှိန်မြှင့်လှုပ်ဆောင်ဖို့အထောက်အကူပြုစင်မှာဖြစ်ပါတယ်။
မြန်မာနိုင်ငံဟာအရှိတောင်အာရှတိုက်အတွင်းမှာအီတလီနိုင်ငံအတွက်အင်မတန်အရေးပါတဲ့နိုင်ငံတစ်ခုအဖြစ်သတ်မှတ်ထားတာဖြစ်ကြောင်းလဲကာလိုဖရာရီကပြောပါတယ်ဒေါန်ဆန်းစုကြည်ဟာဒီကနေ့ညနေ၄နာရီမှာတော့အီတလီအထက်လွတ်တော်အဆောက်အဦးကိုတွားရောက်ပြီးအမျိုးသမီးများနဲ့ဆင်းရဲနွမ်းပါမှုဆိုတဲ့ခေါင်းစဉ်နဲ့ညီလာခံကျင်းပနေကြတဲ့နိုင်ငံတကာလွတ်တော်အမတ်များညီလာခံမှာအဖွင့်မိန့်ခွန်းပြောကြားမှာဖြစ်ပါတယ
် This conference is an official part of the agenda of the G7 meeting which is also scheduled in Italy.
ဒီညီလာခံဟာ G7 လို့ခေါ်တဲ့သမုဒ္ဒိပြည်ခုနိုင်ငံခေါင်းဆောင်တွေလာမဲ့ရပိုင်းအတွင်းကျင်းပမဲ့ထိပ်ပြီးစီဝေရဲ့တည်ဝင်အစိပ်ပိုင်းတစ်ခုဖြစ်ပါတယ်။တကဘာလုံးကလည်းအောက်ကြမ်းမဲ့လွှတ်တော်အမတ်တွေအတွက်ဒေါင်ဆန်းစုကြည်ကဒီညီလာခံမှာအဖွင့်မင်းကွန်ပြောကြားပေးမှာဖြစ်ပါတယ
်။အီတလီမြန်မာချစ်ကြည်ရေးအဖွဲ့ဟာနိုင်ငံကြားကပြည်သူတွေအချင်းချင်းကြားမှာချစ်ကြည်ရင်းနှီးမှုတည်ဆောက်ရေးအတွက်ဖွဲ့စည်းထားတာဖြစ်ပါတယ်။ဒီအဖွဲ့ဟာမြန်မာနိုင်ငံကကျောင်းသားတွေအတွက်ပညာရေးအကူအညီပေးရေးနဲ့နိုင်ငံအကြလက်မှုအမှုပညာဆိုင်ရာအပြန်အလှန်ဖလှယ်တဲ့အစီအစဉ်အကောင့်ထယ်ဖော်ဆောင်ရေးအတွက်ဒေါန်ဆန်းစုကြည်နဲ့ဆွေးနွေးပစ်ခဲ့ကြောင်းလဲအီတလီမြန်မာချစ်ကြည်ရေးအဖွဲ့ဥက္ကဋ္ဌကာရလာဖရာရီကပြောပါတယ်ဒီကနေ့မေလ၄ရက်နေ့ညနေပိုင်းမှာတော့ဒေါန်ဆန်းစုကြည်ဟာဗြိတိန်နိုင်ငံလန်ဒန်မြို့ကိုခီးဆက်မှာဖြစ်ပြီးအဲ့ဒီမှာ Freedom of the City of London ဆိုတဲ့ဂုဏ်သုဆောင်ဆုကိုလက်ခံရယူမှာဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလန်ဖြစ်ပါတယ်NCA အပြည့်အစာချုပ်ကိုလက်မှတ်ထိုးထားတဲ့ရှမ်းနဲ့ရခိုင်လက်နက်ကိုင်အဖွဲ့နှစ်ခုကလာမယ့်21ရာစုညီလာခံတက်ရောက်ရေးကိစ္စအခုချိန်ထိမတင်မကျဖြစ်နေပါတယ်။အဓိကအချက်ကတော့လူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပခွင့်နဲ့သက်ဆိုင်နေပါတယ်။ဒီသတင်းကိုတော့ VOA သတင်းတော်ကိုမိုးစောကတင်ပြထားပါတယ
်။ဟုတ်ကဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဟင်းသားလက်နက်ကိုင်အဖွဲ့တွေဟာလူမျိုးအလိုက်နဲ့ဒေသအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပခဲ့ရမှာRCSS ကိုရှမ်းတပ်ဖွဲ့နဲ့ ALP ကိုရခိုင်တပ်ဖွဲ့တွေကတော့လူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့အတွက်မပြေမလည်ရှိနေပါတဲ့ရှမ်းပြည်နယ်ပြည်လဲထူထောင်ရေးကောင်စီ RCSS ကလူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုတောင်ကြီးဒါမှမဟုတ်ပင်လုံမှာကျင်းပဖို့တောင်းဆိုထားပြီးလောလောဆယ်အစိုးရနဲ့ညှိနှိုင်းနေဆဲရှိတယ်လို့ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်ငင်းကအခုလိုပြောပါတယ
်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲလူမျိုးအလိုက်ကတော့လို့ဖို့အမှန်မကြီးလေတော့ဒီလိုဆိုဒီလိုဆက်တဲ့ကနေနေတာပေါ့နော်ကျွန်တော်ထင်တယ်လေဒီ department တင်းလာတော့အဖြစ်တိတိကျကျထွက်လာမှာဖြစ်ပါတယ
်ပြီးခဲ့တဲ့ February လကတော့မိုင်းပန်ဒါမမုတ်ထိုင်းနယ်ဆက်အနီးကမိုင်းတော့မိုင်းထားမှာကျင်းပဖို့အစိုးရဘက်ကတုံ့ပြန်ထားတာကိုတွာလာရေးနဲ့နေရာထိုင်ခင်းအခက်အခဲကြောင့်ရှမ်းတပ်ဖွဲ့ကလက်မခံခဲ့ပါဘူးရှမ်းလက်နက်ကိုင်အဖွဲ့တွေကသူတို့တောင်းဆိုထားတဲ့နေရာမှာကျင်းပခွင့်မရရင်21ရာစုပင်လုံတက်ရောက်ရေးကိုဗဟိုအလုံးမှုဆောင်အစည်းအဝေးမှာပြန်လည်ဆုံးဖြတ်ဖို့ရှိကြောင်းလည်း RCSS ရဲ့ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတဲ့
ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ဆင်းနေဒီနားလည်းတော့မှာကျွန်တော်တို့စီစီအစည်းအဝေးခေါ်ယူပြီးတော့ကျွန်တော်ဒီဆုံးဖြတ်မှာဖြစ်ပါတယ်အခုကကျွန်တော်တို့ကရှမ်းမြို့ပိုင်းအလေးတက်စစ်မလုံးပါဘူးမလုံးပါဘူးတော့ဒီ21ဒီလိုမျိုးလားခံတိတဲ့ကြားဖို့ကြတယ်လည်းခက်ခဲရှိတယ်ကျွန်တော်တို့ဒီထူတာလည်းတဲသွားမှပဲတွားလို့ရအောင်လို့ရှိတာဆရာ
ပြီးခဲ့တဲ့ AB လအတွင်းကတော့တောင်ကြီးမြို့မှာရှမ်းပြည်နယ်ဒေသအလိုက်နိုင်ငံရေးဆွေးနွေးပွဲတွေကိုပြည်내အစိုးရကဥဆောင်ကျင်းပခဲ့ပေမဲ့ဒါကကြက်ပြန့်တဲ့သဘောထားအမြင်တွေရယူဖို့အချိန်ကန့်သက်ရှိခဲ့တယ်လို့ရှမ်းလူထုအားလုံးကလည်းကိုစားမပြုကြောင်း RCSS ဘက်ကထောက်ပြပါတယ်ရခိုင်သူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုတော့ရခိုင်ပြည်နယ်အတွင်းကအခြေအနေတွေကြောင့်ကျင်းပဖို့ခွင့်ပြုတာမရှိသေးကြောင်းရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ရဲ့ဒုဥက္ကဋ္ဌဒေါက်စောမြတ်ရာစာလင်းကပြောပါတယ
်ကျမတို့ရခိုင်ပြည်လွတ်မြောက်ရေးပါတီကတော့လက်မှတ်ထိုးထားတဲ့အဖွဲ့အစည်းတစ်ခုလေးဖြစ်ပါတယ် NCA ရဲ့စာချုပ်အတိုင်းဆိုလို့ရှိရင်ကျမတို့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးခွင့်ရရမှာပါရှိတဲ့မြောက် UPDC အစီအစဉ်မှာလည်းပဲကျမတို့ကိုအသင့်အင့်ဖြစ်တဲ့အဖွဲ့အစည်းတွေလောက်ပိုင်းခွင့်ရှိတယ်ဆိုတာမျိုးကိုဆုံးဖြတ်ချက်ကြကြပါရဲ့နဲ့စက်ဖက်ဖြည့်ဖြစ်ပေါ်လာတဲ့အစီအစဉ်တွေမှာကျမတို့ကိုလောက်ပိုင်းခွင့်မရှိတော့ဘူးလွန်ခဲ့တဲ့ဒီ GM ပြည်အစီအစဉ်မှာဆိုလို့ရှိရင်ရခိုင်ကိုလောက်ပိုင်းခွင့်မပေးခဲ့ပါဘူးမပေးခဲ့တဲ့ကိစ္စကိုကျမတို့ကမေးတဲ့အချိန်မှာ sensitive area လို့ပဲပြောပါတယ်ချင်းရယ်ရှလွယ်ဖြစ်တဲ့ area လို့ပဲပြောပါတယ်အဲ့ဒါပဲအဖြစ်ဖြစ်ပါတယ်
ALP ပါတီအနေနဲ့လာမယ့်21ရာစုပင်လုံတက်ရောက်ရေးကိုပါတီဘိုကော်မတီအစည်းအဝေးမှာဆုံးဖြတ်ဖို့ရှိနေကြောင်းလည်းပြောပါတယ်
ကျမတို့ကပါတီစည်းဝေးခေါ်နေပါတယ်ပြီးလို့ရှိရင်သခင်တစ်မျိုးသားလုံးနဲ့လည်းကျမတို့အနှိမ့်နှိုင်းဆောင်ရွက်နေစေဖြစ်ပါတယ်ကျမတို့ပါတီကတော့အင်မတန်မှကြီးကြပ်နိုင်ကြလေဖြစ်ပါတယ် NCA ကိုလက်မထိုးထားပါရဲ့နဲ့ကျမတို့ဟာအင်မတန်မှကို pressure ဆက်ဆံခံရတယ်ဆိုတာမျိုးကိုကျမတို့ကတော့လုံးဝခံစားချက်မကောင်းပါဘူး
လောလောဆယ်မှာလူမျိုးအလိုက်မျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲတွေကိုကရင်ချင်းနဲ့ပအိုးတို့မှာကျင်းပခဲ့တယ်ဒေတာအလိုက်မျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲတွေကိုတော့ပဲခူးတိုင်းဒေတာကြီးတနင်္သာရီတိုင်းဒေတာကြီးနဲ့ရှမ်းပြည်နယ်မှာကျင်းပခဲ့ပြီးဖြစ်ပါတယ
် VOA သတင်းတော်ကူမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ပြီးခဲ့တဲ့အစိုးရလက်ထက်မှာကွာဟခဲ့တဲ့ဒေတာဖွံ့ဖြိုးရေးရန်ပုံငွေတွေကငွေကြက်တန်ပေါင်း300ကိုဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေကမကွေးတိုင်းအစိုးရထံဒီကနေ့ပြန်လည်ပေးအပ်ခဲ့ပြီးမနက်ပြန်မှာနောက်ထပ်ကြက်တန်း900ကိုလာပေးဖို့ရှိတယ်လို့လက်ရှိဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုကပြောပါတယ်။ပြန်လဲပေးအပ်ဖို့သမရယုံကညွှန်ကြားထားတဲ့ကြက်တန်းပေါင်း 3,000 ကျော်တဲ့ကကြက်တန်း900ကိုမေလပထမပတ်အတွင်းပြန်ပေးမယ်လို့ဝန်ကြီးချုပ်ဟောင်းကအစောပိုင်းမှာစာဖို့အကြောင်းကြားတာပါ။ဒီအကြောင်းကိုတော့ VOA သတင်းတော့ကိုထက်အောင်ကတင်ပြပါမယ်။
ဒေသဖွံ့ဖြိုးရေးရန်ပုံငွေတွေကွာဟမှုတွေကြောင့်ဝေဖန်ခံနေရတဲ့မကွေးတိုင်းဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေဟာဒီကနေ့မှာတော့ငွေကြက်တန်းပေါင်း300ကိုလက်ရှိတိုင်းအစိုးရထံပထမအကြိမ်အနေနဲ့ပြန်ပေးလိုက်တာပါ။မနေ့ပြန်မှာတော့ကျန်းရှိနေသေးတဲ့ငွေတွေတဲကကြက်တန်းပေါင်း900ကိုပြန်ပေးဖို့ရှိတယ်လို့လည်းလက်ရှိမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်ညကပြောရေးကိုပြောပါတယ်
။ကျွန်တော်ထွေထွေဥချွေဦးစီးကအကြောင်းကြားတာတော့ဒီနေ့သိန်း300ပြီးတယ်။နေ့ကကြက်သိန်း900ပြီးမယ်ပြောတယ်။အလုံးသိန်း800ရမှာမို့ကျွန်တော်ဒီဒီပါထဲမှာကျွန်တော်အစိုးရဖွဲ့ရဲ့တိုင်းမင်းကြီးပေါ်တော့မကွေးတိုင်းဒေသကြီးအစိုးရဖွဲ့ရဲ့တိုင်းတွင်းမှုဥဝေစင်ထုံးမြတိုင်းအထွေထွေအုပ်ချုပ်ရေးဦးစီးဌာနဦးစီးမှုပေါ်တော့တိုင်းမင်းကြီးပေါ်ဥဝေစင်ထုံးကိုလာပြီလား
တိုင်းအစိုးရကတော့ဒီငွေတွေကိုဗန်တစ်ခုမှအနှံထားပြီး2019-2018ဘဏ္ဍာနှစ်နောက်ပိုင်းမှာလူငွေပြလာရင်ထုတ်ယူသုံးဆသွားမယ်လို့ဒေါက်တာအောင်မွညိုကပြောပါရယ်အရင်ကြံခံရေးအစိုးရလက်ထက်မှာမကွေးတိုင်းအတွင်းဒေသဖွံ့ဖြိုးရေးရန်ပုံငွေအများပြားကွာဟတာကြောင့်ပြည်သူ့လွတ်တော်အတွင်းမေးမြန်းပြီးတဲ့နောက်အထူးစုံစမ်းစစ်ဆေးအဖွဲ့ကကင်တွယ်စစ်ဆေးခဲ့တာမှာငွေကြက်တန်းပေါင်း9000ကျော်ပျောက်ဆုံးနေတာကိုတွေ့ရှိခဲ့တာပါအဲ့ဒီထဲကမှကြံခံရေးပါတီကိုလှူဒန်းခဲ့တဲ့ငွေကြက်တန်းပေါင်း1900နဲ့မော်တော်ယာဉ်တွေပက်တောင်ရေယာဉ်တွေအပါအဝင်ရွှေသုခအသေးစားငွေကြေးလုပ်ငန်းကိုလွှဲပြောင်းပေးရခဲ့တဲ့ငွေကြက်တန်းပေါင်း1500ကိုလည်းလက်ရှိမကွေးတိုင်းအစိုးရထံကိုပြန်လည်ပေးရဖို့တမနာရုံးကညွှန်ကြားခဲ့ပါတယ်။ကျန်းရှိနေသေးတဲ့ငွေကြက်တန်းပေါင်း4000ကျော်နဲ့ပတ်သက်လို့တိတိကျကျရှင်းရှင်းလင်းလင်းသိရဖို့အထူးစုံစမ်းစစ်ဆေးအဖွဲ့ထံကိုမကွေးတိုင်းအစိုးရကစာပို့မေးမြန်းထားပါတယ်။အဲ့ဒါနဲ့ပတ်သက်လို့လက်ရှိအချိန်ထိတော့စာသုံးလုံးဘက်ကကောပြည်ထောင်စုအစိုးရဘက်ကပါတစုံတရာမပြောသေးပါဘူး။ဒီအပေါ်မှာဝန်ကြီးချုပ်ဒေါက်တာအောင်မွန်ညိုက
ဖြစ်နိုင်တာကတော့ပြည်ထောင်စုအစိုးရလည်းပဲဒါနဲ့ပတ်သက်ပြီးတော့ဘာမှကျွန်တော်တို့ကမညွန်ကြတော့ကဒီတန်း4000ဒီဟလာရေဘူးရအဖြစ်တော့သူတို့ဖုံမျိုးရွတ်တဲ့တုံးတယ်ဆိုတာကိုပြည်အောင်သူအစိုးရကလက်ခံထားတဲ့သဘောရှိတယ်ဘလို့တုံးတယ်ဆိုတာကတော့ကျွန်တော်တို့ကစီးရင်စရာတိကျရအမှကျွန်တော်တို့ကလမ်းဖောက်တာတုံးသလားစီးုံဆောက်တာတုံးသလားအဲ့ဒါကြီးဝရင်းဆက်လမ်းလားဒရာလားဘာလားညာလားဆိုတာအကုန်သိရမှာဥပမာဖြင့်ဒါတွေကြီးမယ်ကြီးလို့မှဟလာသူတို့ပြောထားတဲ့ဖုံမျိုးရွတ်ပါတယ်ဆိုတဲ့နေရာတွေကအာဒီမှာတကယ်သူတို့တုံးခဲ့တာမဟုတ်ဘူးအပြည်အောင်သူဘတ်ချက်တွေကိုတုံးထားတာစသည်နဲ့လဲဒါဆရာဆရာမှာပေါ့ဗျာစုံစမ်းရမှာပေါ့နော်ဒီကူကတော့ဘာမှမသိသေးဘူ
းအကေရဆရာတို့ကိုစာသုံးလုံးဘက်ကတစုံတရာဒီအကြောင်းပြန်နာမျိုးမရှိဘူးဆိုရင်ကောဘာဆက်လုပ်တော့ဖို့ရှိပါလဲခင်ဗျာ
ဒါဆိုရင်တော့ကျွန်တော်တို့ကပြည်တော်စုကိုကျွန်တော်တို့ကတစင်းတက်ပြီးလက်မေးရမှာပေါ့ဒါနဲ့ပတ်သက်ပြီးတော့ပြည်သူလူထုကတော့လကောင်းသတင်းစာဇာနယ်မီဒီယာတွေကတော့လကောင်းဒီတန်းလေးတော့ဘလို့သုံးရဲဆိုတော့သိကျင်တယ်သိကျင်တဲ့အတွက်ကျွန်တော်တို့မှဖြေဖို့အတွက်နော်ကျွန်တော်တို့တိုင်းဒေသကြီးအစိုးရအဖွဲ့ကိုယုံကြည်ကိုးစားမှုရှိအောင်ဝင်လင်းမြင်သာမှုရှိအောင်လို့ဒါတွေဘလို့သုံးထားပါလဲဆိုတာကိုတိုင်းဒီမကွေးတိုင်းနဲ့မှာရှိတဲ့ပြည်သူလူထုကိုချပြနိုင်ဖို့အတွက်ဒါဒီဘလို့သုံးနေဆိုတဲ့အချက်လက်အထောက်အထားလိုချင်ပါတယ်ဆိုပြီးတော့ကျွန်တော်တို့ကပြည်တော်စုအစိုးရကိုလှက်ပြီးတော့မြစ်တရခန်တောင်းဆိုရမှာပေါ့နော
်ဝင်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေဘက်ကတော့တမနာရုံးကညွှန်ကြားထားတဲ့အတိုင်းမော်တော်ယာဉ်တွေနဲ့ပစ်တောင်ရှင်တို့ကိုအီဘီလာ29ရက်နေ့ကပြန်လည်ပေးရထားပြီးဖြစ်တယ်လို့ကြန့်ရှိနေသေးတဲ့ငွေအများပြားကိုဇူလိုင်လနောက်ဆုံးထားပြီးပေးရမှာဖြစ်တယ်လို့တိုင်းအစိုးရထံကိုစာပို့အကြောင်းကြားထားပါတယ်ဥပုံမော်ရွှေပြန်ပေးထားတဲ့မော်တော်ယာဉ်တွေကတစီကိုလွတ်တော်ကိုယ်စားလှယ်တွေတွားရလာရလွယ်ကူဖို့နဲ့လွတ်တော်ဆိုင်ရာကိစ္စရပ်တွေကိုဆောင်ရွက်တဲ့နေရာမှာအသုံးပြုဖို့ဒီကနေ့မှာမကွေးတိုင်းလွတ်တော်ဥက္ကဋ္ဌတန်လွှဲပြောင်းပေးရခဲ့တယ်လို့ဝန်ကြီးချုပ်ကပြောပါတယ်တိုင်းဒေသကြီးတခုရဲ့အုပ်ချုပ်သူအကြီးအကဲတယောက်ဟာသူတာဝန်ထမ်းဆောင်ခဲ့စဉ်အတွင်းအစိုးရရန်ပုံငွေတွေကငွေတန်းပေါင်းများစွာကွာဟတဲ့ကိစ္စလူသိရှင်ကြဖြစ်လာတာဒါဟာပထမဆုံးအကျင့်ဖြစ်ပါတယ်ဒီကိစ္စအပေါ်မှာသက်ဆိုင်သူတွေကိုဘလို့အရေးယူဆောင်ရွက်သွားမလဲဆိုတာကိုတော့ပြည်ထောင်စုအစိုးရတာဝန်ရှိသူတွေဘက်ကအခုချိန်ထိတရားဝင်ထုတ်ပေါ်ပြောကြားထားခြင်းမရှိသေးပါဘူးခင်ဗျာ
ကိုထက်အောင်တင်ပြခဲ့တာပါအခုတခါတော့ပညာရေးနဲ့သက်ဆိုင်တဲ့သတင်းလာတဲ့ပုံတင်ပြခြင်းပါတယ်VOA နဲ့ George Washington တက္ကသိုလ်တို့ပူးတွဲစီစဉ်ပြီးစိတ်ဝင်စားသူတွေကိုယ်တိုင်ပါဝင်ဆွေးနွေးနိုင်တဲ့ပညာရေးဆိုင်ရာဆွေးနွေးပွဲအစီအစဉ်တစ်ခုကိုမေလ3ရက်နေ့ကပြုလုပ်ခဲ့ပါတယ်။ အမေရိကန်ပြည်ထောင်စုမှာလာပြီးပညာသင်ကြားကျင်ကြားတဲ့နိုင်ငံတကာကအကြောင်းသားတွေဟာပြည်ဝင်ဝင်ဗီဇာပညာသင်ဆေးအထောက်အပံ့နဲ့ယဉ်ကျေးမှုဆိုင်ရာအံဝင်ခွင့်ကြဖြစ်မှုစရာတွေနဲ့ပတ်သက်လို့သိလိုသမျှကိုမေးခဲ့ကြတာပါကမ္ဘာတစ်ဝန်းကပညာသင်ဖို့စိတ်ဝင်စားကြတဲ့သူတွေကလည်းလူမှုအကွန်ရက်မီဒီယာတွေဗီဒီယိုဖိုင်တွေကတစ်ဆင့်မေးမြန်းခဲ့ကြပါတယ် VOA သတင်းနောက် Greg Flagus သတင်းပေးပို့ထားတာကိုကိုရန်နိုင်ပြောပြမှာပါ
ဒီဆိုရင်ဝက်စီစဉ်ကအမေရိကန်ပြည်တော်စုမှလာရောက်ပညာသင်ကျင်တဲ့သူတွေသိကျင်တဲ့သတင်းအချက်အလက်တွေကိုအပြေရှားဖို့ရည်ရွယ်ပြီးတော့အလုပ်တာဖြစ်ပါတယ်။တချို့ကျောင်းသားတွေကတော့တကယ်လို့အမေရိကန်ရဲ့ပြည်ဝင်ခွင့်ဆိုင်ရာဝါဒတွေကိုတင်းကျပ်လိုက်မယ်ဆိုရင်ဘာတွေဖြစ်လာနိုင်တယ်လဲဆိုတာကိုမေးခွန်းထုတ်ခဲ့ကြပြီးတော့ပြည်ဝင်ခွင့်ဗီဇာရခြင်းမရခြင်းကတက္ကသိုလ်တွေမှာနိုင်ငံတကာကျောင်းသားတွေဘလောက်လက်ခံတယ်လဲဆိုတာကိုထင်ရှားစေတာဖြစ်ပါတယ်။George Washington တက္ကသိုလ်ကကျောင်းအုပ်ချုပ်ရေးမှူး Douglas Shaw ကတော့အမေရိကန်နိုင်ငံမှာပညာသင်ခွင့်ရဖို့အတွက်လမ်းကြောင်းတွေကိုဖွင့်ပေးထားတယ်လို့ပြောပါတယ်။
Many US institutions are welcoming to people from all over the world. We certainly are. We have made
တက္ကသိုလ်တွေတော်များများကကမ္ဘာတဝန်းကနေပညာလာသင်ရမယ့်သူတွေကိုကြိုဆိုကြပါတယ်။အဲ့ဒါတကယ်ပါ။ကျွန်တော်ဒီမှာလက်ခံကြိုဆိုမဲ့နိုင်ငံတကာကျောင်းသားအရေးအတွက်နဲ့ရာဂိုင်နှုန်းတွေအမှန်တကယ်တိုးလာအောင်လုပ်ဖို့မဟာဗျူဟာရည်မှန်းချက်တွေကိုချမှတ်ထားပြီးဖြစ်ပါတယ်
။ကျောင်းသားတွေအတော်များများကတော့အမေရိကန်ကျောင်းတွေမှာပညာသင်ဖို့ဇေယျစကားတွေနဲ့ပတ်သက်ပြီးတော့သိကျင်ကြပြီးကျောင်းသားတွေအနေနဲ့နှစ်နှစ်တက်ရတဲ့ဒေသ college တွေမှာစတင်ခြင်းအဖြစ်အကုန်ကျတက်တာနိုင်တယ်လို့လည်း Houston ဒေသ college ကျောင်းသားရေးရာဌာနညွှန်ကြားရေးမှူး Bianca Schomburg ကပြောပါတယ
် See first 2 years at a traditional four-year university you're doing just basic courses that can happen at the community college
ပုံမှန်အဖြစ်တော့လေးနှစ်တက်ရတဲ့တက္ကသိုလ်ရဲ့ပထမနှစ်နှစ်ကအခြေခံတန်းတွေကိုတက်ရတာဖြစ်ပါတယ်ဒါကြောင့်မလို့အဲ့ဒီအတန်းတွေကိုဒေတာကောလိပ်လိုမျိုး community college တွေမှာဈေးသက်သက်သာသာနဲ့တက်နိုင်တာဖြစ်ပါတယ်
။အမေရိကန်မှာလာရောက်ပညာသင်ကျင်ကြတဲ့ကျောင်းသားတွေကလည်းသူတို့အနေနဲ့ဘယ်လိုပညာသင်ကြီးအထောက်ပံ့တွေရနိုင်မလဲလို့မေးခဲ့ကြပါတယ်။နိုင်ငံတကာကျောင်းသားတွေအနေနဲ့တော့အမေရိကန်အစိုးရကပေးတဲ့ချင်းငွေတွေကိုရနိုင်မှာမဟုတ်ပေမဲ့တခြားနည်းလမ်းတွေတော့ရှိတယ်လို့ Brigham Young တက္ကသိုလ်ကနိုင်ငံတကာကျောင်းသားရေးရာဌာနညွှန်ကြားရေးမှူး Sam Brown ကပြောပါတယ
်။ And sometimes there is financial aid or scholarships offered through your specific program.So at an institution if you're
တခါတလေမှာခမလေးလာနေတဲ့ဘာသာရဲ့အစီအစဉ်ကနေပြီးတဲ့ပညာသင်စုတွေငွေကြေးအထောက်ပံ့တွေရှိတတ်ပါတယ်။ဒါကြောင့်ခမရဲ့ကျောင်းမှာခမကစင်းငိုင်ပညာကိုလေ့လာနေတဲ့ဆိုရင်စင်းငိုင်ပညာဌာနရဲ့ပညာရောသင်စုရှိပါတယ်။ဒါအပြင်ကျောင်းကမဟုတ်ဘဲပြင်ပ Corporation တွေနဲ့တခြားအဖွဲ့အစည်းတွေကနေပြီးတဲ့ပညာရောသင်စုတွေလည်းရှိပါတယ်
။ဆွေးနွေးပွဲမှာတခြားပင်နိုင်ဆွေးနွေးသူတွေကလည်းနိုင်ငံတကာကျောင်းသားတွေအနေနဲ့သူတို့လေ့လာတဲ့ပညာရည်နဲ့သက်ဆိုင်တဲ့နေရာတွေနဲ့အစီအစဉ်တွေမှာအလုပ်လုပ်ပြီးတော့ကျောင်းစီတွေပေးနိုင်မဲ့တခြားနည်းလမ်းတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ဒီစီဇန်ကို VOA ရုပ်သံကရောအင်တာနက်အွန်လိုင်းပေါ်ကနေကပါမိနစ်90စာတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုရန်နိုင်ပြောပြခဲ့တာပါ။ည9:00နာရီနေ့9:00နာရီခွဲအထိ VOA မြန်မာပိုင်းကထုတ်လွှင့်မဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Jodu ကနေဖမ်းယူရှုစားနိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပါမယ်ခင်ဗျာ။
မြန်မာနိုင်ငံရဲ့ကက်သလစ်ခရစ်ယာန်ဂိုင်းတော် Vatican တို့ကြားတန်တမာဆက်ဆံပြေဝါထားရှိဖို့သဘောတူလိုက်ပါတယ်။မြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ပိုယန်မင်းကြီး Francis တို့ Vatican မှာဒီကနေ့တွေ့ဆုံခဲ့ပြီးနောက်မှာပဲဆက်ဆံရေးတိုးမြင့်မဲ့အစီအစဉ်ကိုကြေညာလိုက်တာပါ။အမေရိကန်မျိုးသားလူမျိုးရေးမှာထိတ်တန့်ဦးစားပေးကိစ္စတွေဖြစ်တဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার စစ်ဆင်တဲ့မစ်ဆိုင်းတုံးအနေကိုဖြစ်ရှင်းမှုအမေရိကန်ရဲ့မဟာမိတ်အာဆီယံစနေကနိုင်ငံခြားရေးဝန်ကြီးတွေနဲ့ဒီကနေ့ဝါရှင်တန်ဒီစီမှာတွေ့ဆုံမှာဖြစ်ပါတယ်ဒီကနေ့ဆွေးနွေးပွဲမှာတော့မြန်မာနိုင်ငံကနိုင်ငံခြားရေးဝန်ကြီးလက်ဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လက်ဖြစ်တဲ့ဒေါက်ဆန်းစုကြည်တို့တက်ရောက်နိုင်မှာမဟုတ်ဘဲအမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကိုစားတက်ရောက်မှာဖြစ်ပါတယ်တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားရဲ့ဆက်ရှိတိကျနိုင်စွမ်းကိုမဆန့်သတ်ဖို့တရုတ်စိုးရပိုင်မီဒီယာတွေရဲ့ပြောကြားချက်ကိုရည်ညွှန်းပြီးရှာရှာပါပါမြောက်ကိုရီးယားကတရုတ်နိုင်ငံကိုတိုက်ရိုက်ဝေဖန်လိုက်ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေကိုဆွန့်လွတ်ဖို့တရုတ်နိုင်ငံရဲ့တောင်းဆိုမှုတွေကပေါင်ကျော်တဲ့လုပ်ရဖြစ်တဲ့အကြောင်းကိုရီးယားပို့သတင်းစင် KCNA ရဲ့သဘောထားထင်မြင်ချက်ဆောင်မှာပေါ်ပြလိုက်တာပါအမေရိကန်ပြည်တော်စုကအိုဘားမားကဲလို့လူသိများတဲ့အဖုံးနှုံးချူတာတဲ့ကျန်းမာရေးဆားရှာမှုအစီအစဉ်ကိုပယ်ဖျက်ပြီးစားထုတ်မဲ့ဥပဒေချမ်းတစ်ချက်ကိုဒီကနေ့အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်မယ်လို့မျှော်လင့်ရပါတယ်
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လင်းပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်အတန်လွင့်အင်ဂျင်နီယာကတော့ဂျိုဂေဖြစ်ပါတယ် VOA American တန်ညနေပတ်မြန်မာဘာသာအစီအစဉ်ကိုလိုင်းနိုမီတာ16 19 25တို့ကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာမှကျွန်တော်တို့တကပြန်ဆောင်ရအောင်လားဗျာ
This program has come to you from the Voice of America, Washington.